ကချင်ပြည်နယ်မနောကွင်းမှာငင်းကြန်းစွာဆန္ဒထုတ်ဖော်ခြင်းစစ်တပ်ကိုအတိအကျဖျက်ခဲ့တဲ့ဆိုတဲ့ဆွဲချက်နဲ့ထောင်ချခံရတဲ့ကချင်ငင်းကြီးလှုပ်ရှားသူဒေါ်နံပူမြကြီးနာချင်းတော်ကဒီကနေ့ပြန်လည်လွတ်မြောက်လာပြီးဖြစ်ပါတယ်ဒီလုံးတိုင်းတန်တဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတကာနိုင်ငံဖြစ်လာဖို့အပြောင်းအလဲတွေဖြစ်ပေါ်လာဖို့ပြည်သူတွေအနေနဲ့ဝိုင်းဝန်းကြဖို့လွတ်လပ်စွာဆန္ဒဖော်ထုတ်ရဖို့လိုတယ်လို့အမေရိကန်တိုင်ယုံကချီးမြှင့်တဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Award ဆုရှင်ဒေါ်နံပူကပြန်လည်လွတ်မြောက်လာချိန်မှာပဲခုလိုတိုက်တွန်းပြောဆိုလိုက်ပါတယ်ဒေါ်နံပူနဲ့အတူထောင်ဒဏ်နဲ့ငွေဒဏ်ချခံရပြီးအခုချိန်ထိထောင်ချခံရဆဲကချင်ကောင်းဆောင်နှစ်ဦးအမှုသူတို့မှအပြစ်မရှိကြောင်းပြည်ထောင်စုတရားလွှတ်တော်ရုံးကနေတမရအထည်ဆက်ပြီးတော့အယူခံဝင်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်အသေးစိတ်ကိုဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကပြောပြပေးပါရှင်ဟုတ်ပါတယ်ငြိမ်းချမ်းရေးပြည်တွင်းစစ်ရက်တရေးနဲ့စစ်ဘေးကင်းပြည်သူတွေလွတ်မြောက်ရေးငြိမ်းချမ်းစွာလမ်းလျှောက်ဆန္ဒပြခဲ့ကြတဲ့ကိုလုံဆောင်ဦးစောချက်နဲ့ဒေါ်နံပူတို့ကိုတမတော်ရဲ့ဂုဏ်သိက္ခာညွှန်းနှံ့အောင်ဆန္ဒပြခဲ့ကြတယ်ဆိုပြီးကချင်ပြည်နယ်မြကြီးနားတရားရုံးကနေပြီးခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကသူတို့ကိုထောင်ဒဏ်6လနဲ့ငွေဒဏ်5သိန်းချက်ချမှတ်လိုက်တာဖြစ်ပါတယ်အဲ့ဒီထဲကမှကချင်လူခွေလှူရှားသူဒေါ်နံပူကတော့တမ်းမာကြီးအခြေအနေဆိုးရွားတဲ့အတွက်သူ့ကိုပြစ်ဒဏ်ချမှတ်ထားတဲ့ထောင်6လအစားထောင်ဒဏ်4လပြည့်တဲ့အချိန်ဒီကနေ့ဧပြီလ9ရက်နေ့မှာတော့မြကြီးနားအကျဉ်းတော်ကနေပြန်လည်လွတ်မြောက်လာတာဖြစ်ပါတယ်တရားမျိုးလုံးအတိုင်းအတာနဲ့ငြိမ်းချမ်းဖို့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်လာဖို့အပြောင်းအလဲတွေဖြစ်လာဖို့ဆိုရင်တော့ပြည်သူတွေအနေနဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ရေးကြဖို့ဝိုင်းဝန်းကြဖို့လိုတယ်လို့ပြန်လွတ်မြောက်လာချိန်မှာပဲဒေါ်နံပူကအခုလို VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်မစားချင်တာတော့ကျွန်တော်မြန်မာနိုင်ငံအတွက်တော့လကောင်းကျွန်တော်တို့ပြည်တိုင်းတွေတိုင်းသားများအတွက်တော့လကောင်းငင်းချင်းရရှိဖို့များအတွက်ဈာမတန်းတူများရဲ့ဒီရရှိရဲ့သက်သက်ပြည့်ချက်ပေါ့နော်နောက်တစ်ခုဒီမိုကရေစီနိုင်ငံဖြစ်လာဖို့ရန်ပဲဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေအားလုံးဒီသင်္ကေတပွိုင်းဝန်လေးဆောင်မှရမယ်ဆိုရင်တရားနဲ့တရားမရနဲ့မှန်တရားကိုပြောတဲ့အခါမှာအဲ့တရားမျိုးကိုတန်ခတ်မယ်အရင်ချမယ်ဆိုလို့ရှိရင်တော့ဘယ်တော့မှအောင်မှာမဟုတ်ဘူးအဲ့ဒါကြောင့်ဒီသင်္ကေတအလုံးကဒီလူလတ်စွာချုပ်ဖို့ပြောဆိုရဲလို့ရတဲ့လို့အပ်တယ်လူလတ်စွာချုပ်ဖို့ပြောဆိုဖို့မှန်တရားတက်မှရက်ပြီးပြန်ရတဲ့လို့အပ်တယ်ဒီသူသူတွေမဟုတ်ပဲနဲ့အခုလက်ရှိအနာရမြန် NLD အစိုးရဟောသတ်မတော်ဟောပြီးတိုင်းနာလက်နဲ့တိုင်းရောအကုန်လုံးကမျိုးစုံကြီးကိုအမြင်ဆုံးပေါ်ဆောင်ဖို့လိုအပ်တယ်ဆိုတာပဲကျွန်တော်ပြောချင်ပါတ
ယ်မြန်မာနိုင်ငံရဲ့အပြောင်းအလဲအတွက်အမျိုးသမီးများစု Women of Change Award ငြိမ်းချမ်းရေးအတွက်လှူရှားသူဒေါ်နံပူကိုအမေရိကန်တန်ယုံကချီးမြှင့်ခဲ့ပြီးတော့ပြီးခဲ့တဲ့မတ်လ18ရက်နေ့ကပဲဂုဏ်ပြုခမ်းနားနဲ့ဆုပေးတဲ့အခါကိုဒေါ်နံပူထောင်ချနေတဲ့အတွက်သူ့ရဲ့ဖခင်ကြီးဦးအန်ဘောင်တော်ကတမိကိုစားလက်ခံရယူခဲ့ပါတယ်အခုလိုမျိုးသူ့ကိုအပြောင်းအလဲအတွက်အမျိုးသမီးများစုကိုအမေရိကန်တန်ယုံကချီးမြှင့်တဲ့အတွက်ကျေးဇူးတင်စကားပြောရင်းနဲ့သူမအနေနဲ့ငြိမ်းချမ်းမှာအမျိုးသမီးတွေပါဝင်မှုကြားမှာတန်းသူညီများရဲ့အတွက်လှုပ်တဲ့လှုပ်ထိုက်တာတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့ဒေါ်နံပူကအခုလိုပြောပါတယ
်။ကျွန်မဆုရရှိတဲ့အတွက်ကျွန်မကိုချီးမြှင့်တဲ့အတွက်ကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်။ဆက်လက်ပြီးကျွန်မလှုပ်တင်လှုပ်ထိုက်တဲ့ကျွန်မရဲ့ဆက်ပြီးတော့မှဒီကြားမှာတန်းသူညီများရဲ့ဝင်ခွင့်ပေါ်ဆောင်မှုမှာအမျိုးသမီးတွေ30ခန်းလုံးပါဝင်နေတဲ့ဆုံးဖြတ်ချက်ချရတဲ့ခန်းကဏ္ဍမှာအမျိုးသမီးတွေအနည်းဆုံး30ခန်းလုံးပါဝင်ပြီးကိစ္စတွေဆက်လုပ်သွားမယ်။အချိန်ထဲမှာပဲစစ်ပွဲကြောင့်တပ်ပွဲကြောင့်ငြိမ်းချမ်းမှုရရှိတဲ့အတွက်ကြောင့်မလို့ဒုက္ခဆင်းရဲခံရတဲ့ပြည်သူလူထုတွေရဲ့အသက်အိုးအိမ်ကြီးစိန်ပေါ်မှာစီးပြီးတော့မှငြိမ်းချမ်းပေါ်ဆောင်ဖို့အတွက်လိုအပ်တဲ့ပြည်သူလူထုဘက်ကိုရက်ပြီးပြီးတော့မှလုပ်ပြနေဆိုတော့ပဲကျွန်မပြောချင်ပါတယ်ရှင်ဟုတ်ကဲ့
ဒီကနေ့ဒေါ်နံပူလွမြောက်လာပေမဲ့လို့သူမနဲ့အတူအမှုရဲတွေအဖြစ်နဲ့မြကျူနာကျင်းတော်မှာထောင်နဲ့ဆက်လက်ကြခံနေရခြင်းဥဇော်ကျန်းနဲ့ကိုလောင်းဆောင်တို့အတွက်သူတို့မတရားပြစ်ဒဏ်ချမှတ်ခံရကြောင်းအပြစ်မရှိကြောင်းအယူခံတင်နိုင်မှုပြည်တော်စုလွတ်တော်တရားရုံးကနေသမရအထီးဥပဒေနဲ့ကြောင်းအတိုင်းအစဉ်စစ်ဆက်ပြီးအယူခံသွားဖို့စီစဉ်ထားတယ်လို့ဥဇော်ကျန်းနဲ့ကိုလောင်းဆောင်တို့နှစ်ဦးအတွက်လိုက်ပါဆောင်ရွက်ပေးနေတဲ့ရှင်နေဦးမုံဆိုင်ထူးကပြောပါတယ
်။တော့ဒီနေ့သူတို့အင်တာမိတ်ကိုကူထားပြီးမိတ်ကူထားပြီးဆိုမိတ်ကူရတယ်ကျွန်တော်လည်းပြီးတော့ဆက်ဖို့ကျွန်တော်စီစဉ်တော့ပါတယ်ထပ်တယ်မထပ်တယ်ဆိုတော့ကျွန်တော်ဒီလူတွေခုရင်းရုံကျွန်တော်ဒီဦးမယ်ယူမယ်ဆိုတော့ရိုးရိုးထောက်လာပြီလို့လေးလာပြီလို့ဆိုရင်ရိုးရိုးလွတ်လာတယ်ရိုးရိုးထွက်ခဲ့တယ်ဆိုတာမျိုးကျွန်တော်ကညော်လင့်တာမဟုတ်ဘဲနဲ့ကျွန်တော်အမှုတည်ရမချူးတုံတောက်ဆိုတာပြုံးလာပါတယ်ဆိုပြီးမှထောင်ချခံရတော့ကျွန်တော်ကအဲ့ဒါကိုရှင်းလင်းဖို့ဆိုရဲအားကိုကျွန်တော်ဒီအမှုကျွန်တော်ရဖို့ကြောင့်ညော်လင့်တယ်ညော်လင့်ချူးတာကြောင့်မို့ဒီ ဆောင်စုရလို့တော့ဆက်ချက်နဲ့
ဒေါ်လာဘူးမြေကြီးနာချင်းတော်ကလည်းဒီကနေ့လွတ်မြောက်လာချိန်မှာတော့ကပင်းကြီးရေလှူရှာသူတွေကိုမတရားပုံမှန်တွေနဲ့တရားဆွဲဆိုထောက်ချအပြစ်ပေးနေတာတွေကိုရပ်တန့်စေလိုပါတယ်လို့ကချင်ပင်းကြီးရေလှူရှာသူတွေကတောင်းဆိုလိုက်ကြပါတယ်ရှင်